မြန်မာနိုင်ငံရေးမှာတမိုင်းဝင်မဲ့2015ပါတီစံဒီမိုကရေစီရွေးကောက်ပွဲမကျင်းပမီဒီနှစ်ရက်သာလိုတော့တဲ့ဒီကနေ့နိုဝင်ဘာလ6ရက်နေ့မှာမဲယုံအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲနေ့မှာမိမိမဲဆန္ဒနဲ့ပြန်ပါရောက်နေမဲ့သူတွေကြိုတင်မဲပေးနေကြပါပြီ။ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုအားနည်းချက်တချို့ကြောင့်ကြိုတင်မဲလာပေးတဲ့သူတွေအခက်အခဲတချို့ကြုံတွေ့နေရတာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ဗွေမြန်မာပိုင်းသတင်းတောက်မတ်မြင့်မြတ်ခိုင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရေးမှာတမိုင်းဝင်မဲ့2015ပါတီစံဒီမိုကရေစီရွေးကောက်ပွဲမကျင်းပမီနှစ်ရက်အလိုနိုဝင်ဘာ6ရက်နေ့မှာမဲယုံအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲနေ့မှာမိမိမဲဆန္ဒနဲ့ပြင်ပရောက်နေမဲ့သူတွေကြိုတင်မဲတွေပေးနေကြပါပြီ။ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုအားနည်းချက်တချို့ရှိတာကြောင့်ကြိုတင်မဲလာပေးသူတွေအခက်အခဲတချို့ကြုံတွေ့နေရတာတွေလည်းရှိပါတယ်။ကြိုတင်မဲပေးရမှာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြောက်တရားမျိုးနဲ့တိုင်းဒေသကြီးနဲ့လွတ်တော်ကိုယ်စားလှယ်လောင်းဒေါ်မြလှဆန်းကအခုလိုပြောပြပါတယ်။
မနေ့ထဲရလေပေါ့နော်ဒီမှာကျွတ်တမဲလာပေးတဲ့လူတွေရဲ့အခက်အခဲကတော့ဒီမားတို့ဒီပါတီကနေကိုယ်စလဲပေါ့မယုံဆောင်တဲ့ကိုယ်စလဲတွေကနေလှမ်းဆက်တယ်လှမ်းဆက်တော့ဒီမှာကတော့ဟိုဆရာမတွေမဲလာပေးမယ်အခုမနေ့တုန်းကတခါလာပေးတဲ့အခါမှာဟိုဆရာမတယောက်ကပေါ့နော်တယောက်ကမဲုံနှစ်နဲ့သုံးနဲ့ဥမှားထည့်သွားတယ်အခုတယောက်ကထပ်ပြီးတော့ကျွတ်တမဲပေးဖို့ကိစ္စလုံးတဲ့အခါကျတော့တစိမ့်တုံးမှာကော်ကတ်နေတဲ့အတွက်ကြောင့်ဟိုရိုက်နှိမ့်လိုက်နဲ့သူမဲပေးမဲ့ဆောင်ရွက်မှာနှိမ့်တဲ့အခါမှာလုံးဝမပေါ်ဘူးလိုကိုတွေကဟိုတစိက်ကလုံးဝမပေါ်ဘူးဖြစ်တယ်ဒါတွေကပြည်သူတွေအတွက်အများကြီးအခက်အခဲဖြစ်တယ
်မဲပေးရမှာအသုံးပြုတဲ့တစိက်တုံးမတော်တဆပျက်စီးချွေရင်သွားလို့ကျူတင်မဲပေးတာခိတရက်နာလိုက်ရတာမျိုးကတော့မဖြစ်သင့်ဘူးလို့သူကပြောပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အတွေ့အကြုံအားနေတာကြောင့်ပြည်သူတွေအနေနဲ့ကျူတင်မဲပေးရမှာအစီအစဉ်တကျမဖြစ်တာမျိုးတွေတော့ရှိတယ်လို့မဲယုံအဖွဲ့ဝင်အနေနဲ့ကျူတင်မဲလာခဲ့တဲ့ဦးထွန်းဝင်းကပြောပါတယ
်ဘုံတော့ကိုရက်ွက်အနေထားရဆိုရင်တော့ဒါပေမဲ့ကျွန်တော်တို့ကလုံနေကြမဟုတ်တဲ့အတွက်ကြောင့်နည်းနည်းလေးတော့ဟိုဘလို့ခုံလဲစိတ်ထဲမှာမလုံဘူးတော့နည်းနည်းတမျိုးကြီးတော့ဖြစ်နေကြအမှန်ပါပဲဒါပေမဲ့အခက်အခဲတော့မရှိပါဘူးဟောတော့ဘလို့အကြောင်းလဲမြင်တယ်ဆိုတော့ဒါရွေးကောက်ပွဲကတော့ပါတီတွေကရွေးကောက်ကြတာပါတော့နော်ဒါပါတီရက်အနိုင်ရလာမဲ့ပါတီကိုကျွန်တော်တို့ကကြိုးဆိုပါတယ်မိတိပါတီမဆိုပေါ့ဘာလို့လဲဒီပြောင်းလဲဖို့အတွက်ကြာမဲထက်တာပြည်သူလူထုအများနဲ့ပဲသူတို့တယောက်တည်းတော့မဟုတ်ပါဘူးအဲ့တော့အနိုင်ရတာလည်းပါပြီးတော့ကျွန်တော်တို့ကကြိုးဆိုပ
ါပြီးခဲ့တဲ့2010ရွေးကောက်ပွဲမှာကျူတင်မဲနဲ့ပတ်သက်တဲ့အတွေ့အကြုံတွေရှိခဲ့တာကြောင့်အခုတစ်ခေါက်2015ရွေးကောက်ပွဲမှာလည်းကျူတင်မဲကြောင့်ရွေးကောက်ပွဲတရားမျှတမှုထိခိုက်မှာကိုလူထုကစိုးရိမ်နေကြဆဲဖြစ်ပါတယ်နိုင်ငံရေးပါတီရဲ့မဲယုံကိုယ်စားလှယ်တယောက်အနေနဲ့တော့ကျူတင်မဲထဲတဲ့ဖြစ်စဉ်ကိုတေချာလေ့လာဆောင်ကြည့်သွားမှာဖြစ်တယ်လို့လူထုကတော့ကျူတင်မဲနဲ့ပတ်သက်လို့အရင်ကတည်းကတန်တရားတွေကြီးစိုးခဲ့တာမျိုးမယုံကြည်ကြဘူးလို့မောက်ဝဝမင်းကပြောပါတယ
်ခုမှစပွင့်တဲ့အချိန်မှာလူတွေကကတော့ကရောနဲ့ဖြစ်နေကြတော့စီပင်မကြသေးဟိုလူတွေကတော့အရင်တန်တရားတွေနဲ့ပေါ့နော်တန်တရားတွေနဲ့မယုံကြည်မှုတွေကများတယ်များတဲ့အတွက်အခုအမားတို့အချိန်နေမှာတော့အမားတို့ရက်ကွက်မှာကျူတင်မဲ့ပေးတဲ့နေရာမှာတော့တန်တရားရှိတယ်ရတော့မရှိဘူးပွင့်ပွင့်လင်းလင်းကြထားတယ
်ကျူတင်မဲ့ထဲရမှာမဲပေးဖို့အသုံးပြုရမယ့်တစိမ့်တုံးချူရင်းသွားတာမို့မဲထဲဖို့ခိတရက်နာလိုက်ရတာနဲ့ပတ်သက်လို့ကိုတန့်စင်ဦးကသူ့တွေ့ကြုံကိုခုလိုပြောပြပါတယ
်အဲလိုဆန်းလိုက်တော့အေးဖို့ဆိုင်မှာရင်းလို့ဆန်းတာပေါ့နော်စားပြီးတော့ကျွန်တော်ဟိုမှာထဲဖို့ကျွန်တော်ဟိုဟောဖြစ်လိုက်တဲ့အချိန်မှာကောကတ်ကောကတ်လိုက်တော့ကျွန်တော်အဲသူတို့ပြောပြလိုက်တယ်လေမင်းမင်းရတော့တာနဲတော့နင်းနေတာပေါ့မင်းက
ရွေးကောက်ပွဲကော်မရှင်အနေနဲ့တော့ပြည်သူတွေတန်တရားကင်းရှင်အောင်တက်နိုင်တဲ့မြတ်ကြိုးစားဆောင်ရွက်နေပြီးနိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲနေ့မှာဖြစ်လာနိုင်တဲ့ပြဿနာတွေကိုလည်းကြိုတင်စဉ်းစားပြီးပြင်ဆင်မှုတွေတော့လုပ်ထားတယ်လို့ကျောက်သရားမြို့နယ်အမှတ်6ရပ်ကရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးမြင့်ကပြောပါတယ
်ကျွန်တော်တို့ကော်မရှင်အဖွဲ့ကအနေနဲ့ကတော့အသက်နိုင်ဆုံးဖြစ်လာနိုင်တဲ့ကုန်ကတော့ပေါ်ပေါက်လာနိုင်တဲ့အခက်အခဲတွေအကြောင်းအရာတွေအဲ့ဒါတွေကိုကြိုတင်ပြီးတော့ကျွန်တော်တို့စဉ်းစားထားပါတယ်အဲ့ဒီဟာတွေကိုအကုန်လုံးကြိုတင်ပြီးတော့ကုန်ကတော့စဉ်းစားပြီးတဲ့အခါကျတော့ပြင်ဆင်နိုင်ပြီးပြင်ဆင်သားပါတယ်လူအပ်တဲ့ဟာတွေကိုလည်းမြို့နယ်ကော်မရှင်ကိုဆက်ပြီးတော့ကျွန်တော်တရင်ဖို့အချိန်ခံထားတာရှိပါတယ်အံကယ်တော့ရက်ွက်ရွေးကောက်ပွဲကော်မရှင်ဖွဲ့နေနေရတော့အဲ့ဒီတန်တရားတွေမဖြစ်အောင်ကြိုးစားပြီးတော့ကျွန်တော်တို့ဆောင်ရွက်ခဲ့တာတွေရှိပါတယ်အတက်နိုင်ဆုံးကြိုးစားပြီးတော့ဆောင်ရွက်ပေးခဲ့တာတွေရှိပါတယ်ဒါကြောင့်မို့တချို့အချို့ရင်းအ ਨੇ အချင်းရှိကောင်းကျွန်တော်တို့ကရှိနိုင်ပါတယ်ရှိလဲရှိမှာပ
ါရွေးကောက်ပွဲကော်မရှင်ရှိသူတာဝန်ရှိသူတူကိုဒီကြိုတင်မဲပေးနေတဲ့အခြေအနေတွေမှာကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းမမြင့်မြတ်ခိုင်ကမေးမြန်းတင်ပြသွားတာဖြစ်ပါတယ်ရှင်